အီရတ်နိုင်ငံမှာအစ္စလမ်စတိတ်ဒီတက်ခိုက်သမားတွေတင်ယူထားတဲ့မြောက်ပိုင်းကမဟာဗျူဟာအချက်ကျကြတဲ့ဆဲတခုကိုအီရတ်နဲ့ကတ်တပ်ဖွဲ့တွေပြန်လည်တင်ယူနိုင်အောင်လို့အမေရိကန်စစ်ဘက်ကအကူအညီပေးခဲ့တယ်လို့ဒီသမရဘရက်အိုဘားမားကပြောဆိုလိုက်ပါတယ်အဲ့ဒီမူဆိုးဆဲကိုစစ်သွေးကြော်တွေဘက်ကဖွင့်ထုတ်ချိုးဖျက်ပစ်လိုက်မယ်ဆိုရင်အီရတ်မြောက်ပိုင်းနေရာအတော်များရေလွှမ်းမိုးပြီးတော့လူထောင်ကနန်းနဲ့ခြေသေးဆုံးကအတိဒုက္ခရောက်နိုင်တယ်လို့သမရအိုဘားမားကတနင်္လာနေ့အိမ်ပြီးတော့မှမေကွန်းမှာပြောဆိုသွားတာပါအကြမ်းဖက်သမားတွေကိုနှိမ်နှင်းဖို့နဲ့ကတ်နဲ့အီရတ်တပ်ဖွဲ့တွေကိုလက်နက်နဲ့အခြားအကူအညီတွေထောက်ပံ့ပေးခဲ့တာကြောင့်အီရတ်နိုင်ငံမှာရေးပါတဲ့တိုးတက်မှုတွေတော့ဆက်ပြီးတော့မြင်လာရပြီလို့သမ္မတအိုဘားမားကပြောပါရယ်အီရတ်နိုင်ငံရဲ့ညီညွတ်တဲ့အစိုးရအသစ်ကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံကူညီသွားမှာဖြစ်ပြီးတော့အီရတ်လူမျိုးတွေအတွက်နိုင်ငံတကာကနေပြီးတော့လူသားချင်းစာနာကူညီမှုတွေပေးနိုင်အောင်လို့နိုင်ငံတကာညွန်ပေါင်းဖွဲ့စည်းလှုပ်ဆောင်သွားမယ်လို့လည်းသမ္မတအိုဘားမားကပြောခဲ့ပါရယ်မူဆိုးဆဲအနီးမှာရှိတဲ့အစ္စလမ်စစ်သွေးကြော်တွေကိုတင်းလာနေမှာလေကြောင်းတိုက်ခိုက်မှု15ကြိမ်ကျော်ပြုလုပ်ခဲ့တယ်လို့ပင်ဂွန်စစ်ထနာချုပ်ကအတည်ပြုပြောပါရယ်စစ်သွေးကြော်တွေရဲ့ခြေကုပ်ယူထားတဲ့နေရာတွေလက်နက်တွေကိုဖျက်ဆီးတိုက်ခိုက်ခဲ့တာလို့ဆိုပါရယ်မူဆိုးဒမ်ဟာဆိုရင်ဒီအီရတ်မြောက်ပိုင်းဒေသအတော်များများအတွက်လက်စစ်မီနဲ့ဆယ်မြောင်းတောက်တုံးကြီးထောက်ပံ့ပေးနေတဲ့အရေးပါတဲ့နေရာတစ်ခုဖြစ်ပါရယ်ခင်ဗျာ